ပြီးခဲ့တဲ့ရက်ပိုင်းတွင်ကနိုင်ငံတော်သမ္မတကနေပေးပို့လာတဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စက်ရေးသဘောတူစာချုပ် NCA ကိုပြည်ထောင်စုလွှတ်တော်ကအတည်ပြုလိုက်ပါတယ်။ဒီစာချုပ်မှာပါဝင်လက်မှတ်မရေးထိုးနိုင်တဲ့အဖွဲ့တွေကိုလည်းဆက်လက်ပါဝင်နိုင်ဖို့လှုံ့ဆော်သွားမယ်လို့အစိုးရဘက်ကပြောဆိုပါတယ်။နောင်တက်လာမယ့်အစိုးရတည်လက်ထက်မှာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေပုံမအောင်မြင်နိုင်မယ်လို့လည်းပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကပြောဆိုပါတယ်။ဒီတင်အပြည့်စုံကိုတော့ VOA မြန်မာပိုင်းကမမေခါကအခုလိုပေးပို့ထားပါရရှင်။
ဟုတ်ကဲ့ပါတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ကိုပြည်ထောင်စုလွှတ်တော်ကဒီကနေ့မှအတည်ပြုခဲ့ပါတယ်ဒီလိုအတည်ပြုနိုင်ခဲ့တဲ့ဒီစာချုပ်ပေါ်မှာစာချုပ်ခေါင်းစဉ်တိုင်းလက်ရှိချိန်ထိတနိုင်ငံလုံးမပါဝင်သေးတဲ့အပေါ်နဲ့တိုက်ပွဲတွေဖြစ်နေတဲ့အပေါ်ကိုလွှတ်တော်ကိုယ်စားလှယ်တွေကတော့ဝေဖန်ထောက်ပြခဲ့ကြပါတယ်ဒီအပေါ်မှာပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကပြည်ထောင်စုဝန်ကြီးဦးအောင်မင်းကတော့စာချုပ်မှာပါဝင်လက်မှတ်မရေးထိုးနိုင်သေးတဲ့အဖွဲ့တွေကိုဆက်လက်ပါဝင်နိုင်ဖို့လှုံ့ဆော်သွားမယ်လို့ကတိပေးပြောဆိုခဲ့ပါတယ်
NCA တွင်ပါဝင်သော1060 90ကတ်တက်ချက်များသည်ပြည်စည်းအောင်ဆောင်ရွက်ရန်အတွက်မဟုတ်ပါစတင်လှုပ်ဆောင်နိုင်ရန်ရည်ထားခြင်းသာဖြစ်ပါသည် NCA စတင်ကြီးနိုင်ခဲ့ခြင်းကတည်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းများလိုလားချက်အရ NCA လက်မှတ်ရေးထိုးမှုပြည်လင်ပြည်ချင်းစတင်လှုပ်ဆောင်စီလိုသည့်အတွက်အစိုးရအနေဖြင့်လက်လျောဆောင်ရွက်ခဲ့ခြင်းဖြစ်ပါသည် NCA စာချုပ်သည်ဤပြေဆုံးသောစာချုပ်ဖြစ်ချင်မှဖြစ်ပါမယ်
။စာချုပ်ထဲမှာပါဝင်တဲ့အချိန်သတ်မှတ်ချက်များအပေါ်လွှတ်တော်ကိုယ်စားလှယ်တွေကထောက်ပြမှုနဲ့ပတ်သက်ပြီးဦးအောင်မင်းကလွှတ်တော်မှာခုလိုရှင်းလင်းပြောဆိုခဲ့တာဖြစ်ပါတယ်။ချင်းတီနယ်ထန်တလန်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်စာတလန်းကစာချုပ်နဲ့ပတ်သက်ပြီးခုလိုထောက်ပြပြောဆိုခဲ့ပါတယ
်။ရတ္တိမြထိုက်သောအခွင့်အရေးရင်းကျေးမှုစာပေများကိုအငင်းအခုံမရှိပဲယခုတင့်တော်တဲ့အချိန်ကျူရကအကောင့်ထေဖို့ဆောင်ရွက်ပေးစေလိုပါတယ်အကောင့်ထေဖို့ဆောင်ရွက်ပေးနိုင်ပါကလက်မှတ်မထူသေးသောတိုင်းရင်းသားလက်နက်ကန်များကလည်းစူစူကြပြီးလက်နက်ကန်ရှာမရှိဘဲပါဝင်ကြမှာဖြစ်ပါတယ
်ကံပက်လက်မဲဆန္ဒနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်သူရဦးအောင်ကိုကတော့ကိုကျိုးစည်းပွားတွေလျှော့ပါမှငြိမ်းချမ်းရေးရမှာဖြစ်ကြောင်းခုလိုထောက်ပြပြောဆိုခဲ့ပါတယ
်ကိုကျိုးစည်းပွားဆွတ်လွနိုင်ကြမှာဒါပင်ငြိမ်းချမ်းရေးရရှိမှာဖြစ်ကြောင်းမီမောင်ထိုးတည်ပြသွားတယ်လူများစုဖြစ်တဲ့နောင်တော်ကြီးတစ်ဖွဲ့ဖြစ်တဲ့ကျွန်တော်တို့ကမာတမှုအကြီးအကဲများကလည်းပဲပြီးခံကွန်းလူချင်းများနဲ့ညီနောင်တိုင်းသားတနကယ်ဖွဲ့များကိုနှွေးထွေးတဲ့အမိပြည်တော်စုရဲ့ရင်ဝင်တို့တန်းလင့်လူစုသိပြီဖြစ်ပါကြောင်းအကြံပြုတင်ပြရင်းမိကုံးချိုးလိုက်ပါလေခင်ဗျာ
လက်ရှိမှာကချင်လွတ်လပ်ရေးတပ်မတော် KIA ရှမ်းပြည်တိုးတက်ရေးပါတီ SSPP SSE နဲ့ပလောင်တအောင်အမျိုးသားလွတ်မြောက်ရေးတပ်မတော် TNL စတဲ့အဖွဲ့တွေနဲ့မြန်မာအစိုးရတို့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်ဒီလက်မှတ်မရေးထိုးနိုင်သေးတဲ့အဖွဲ့တွေထဲမှာအချို့ကတော့သက်ဆိုင်ရာပြည်နယ်အဆင့်ထိအပြည့်ရသဘောတူလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေလည်းပါဝင်ပါတယ်။လက်ရှိမှာအော်တိုဝါလာကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ချုပ်ဆိုပြီးနောက်လက်မှတ်ရေးထိုးထားတဲ့အဖွဲ့၈ဖွဲ့နဲ့အစိုးရဘက်တို့တက်နေရာချထားရေးအတွက်တပ်ပိုင်းဆိုင်ရာလိုက်နာရမယ့်ကျင့်ဝတ်တွေကိုနှစ်ဖက်ရေးဆွဲလျက်ရှိပါတယ်။ဒီပြင်အပြစ်ရစဲရေးစာချုပ်မှာပါဝင်တဲ့အချက်တွေဖြစ်တဲ့နိုင်ငံရေးမူပေါင်းရေးဆွဲရင်ကော်မတီဖွဲ့ခြင်းနဲ့နိုင်ငံရေးမူပေါင်းရေးဆွဲခြင်းတို့ကိုလည်းလှုပ်ဆောင်လျက်ရှိပါတယ်။ရေးဆွဲနေတဲ့နိုင်ငံရေးမူပေါင်းမူကြမ်းကိုလာမယ့်ဒီဇင်ဘာ24ရက်နေ့မှာပြည်သူလူထုကိုချပြမယ်လို့ပြည်အောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကကြေညာထားပါတယ်ရှင်။